American Indian နှစ်နိုင်ငံကြားကာလကြာရှည်စွာရှင်မတူးနမဆွေဖြစ်နေတဲ့ nuclear ဆွမ်းရည်ဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်ပြီး American သမ္မတ Barack Obama နဲ့ India ဝန်ကြီးချုပ် Narendra Modi တို့နှစ်ဦးတနင်္ဂနွေနေ့မှာစတင်ဖြည့်ရှင်းနိုင်ပါပြီလို့သမ္မတ Obama ကပြောကြားလိုက်ပါတယ်။ India နိုင်ငံကို3ရက်ကြာခီးလာရောက်ခဲ့တဲ့သမ္မတ Obama ဟာအခုခီးစဉ်အတွင်းမှာပဲ India နိုင်ငံလွတ်လပ်ရေးရခဲ့ပြီးတဲ့နောက်ပထမဆုံးဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲနိုင်ခဲ့တဲ့အထိမ်းအမှတ်ဖြစ်နေကျင်းပတဲ့နိုင်ငံတော်နဲ့အခမ်းအနားကိုပထမဆုံးချိန် American သမ္မတတဦးအနေနဲ့တက်ရောက်မှာလည်းဖြစ်ပါတယ်။2008ခုနှစ်ကလေးက American ပြည်ထောင်စုကအရက်ဖက်သုံး nuclear နည်းပညာတွေကိုဖြန့်ဝေပေးဖို့အိန္ဒိယနဲ့သဘောတူစာချုပ်ထုတ်ဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့တကယ်လို့မတော်တဆဖြစ်မှုတစ်စုံတရာကျုံးလာရင် nuclear နည်းပညာသုံးပစ္စည်းဖြန့်ဖြူးဆောက်လုပ်တဲ့ကုမ္ပဏီတွေကနေအာမခံပေးဖို့အတွက်အိန္ဒိယနိုင်ငံရဲ့ဥပဒေကချမှတ်ထားတာမို့ဒါကိုအကောင့်ထဲဖော်ဖို့အတွက်ကြံ့ကြံ့နေခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့မှာတော့အာမခံကြေးဒေါ်လာတန်ပေါင်းများစွာကိုနှစ်နိုင်ငံပူးတွဲချမှတ်နိုင်ခဲ့တာမို့ဒါကအိန္ဒိယနိုင်ငံရဲ့ဥပဒေတွေကိုအတင်းပြင်ခိုင်းစရာမလိုတော့တဲ့အတွက်နှစ်ဖက်သဘောတူညီမှုရခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကိုတော့အခုထိတော့မသိရသေးပါဘူး။ဒါပေမဲ့အခုတနင်္ဂနွေနေ့မှာရရှိလိုက်တဲ့သဘောတူညီမှုဟာနှစ်နိုင်ငံဆက်ဆံရေးတိုးမြင့်မှုအတွက်အတူလက်တွဲလှုပ်ဆောင်နိုင်တယ်ဆိုတာကိုပြသလိုက်တာမို့ဒါကအရေးပါတဲ့ခြေလှမ်းတစ်ရပ်လို့သမ္မတအိုဘားမားကသတ်မှတ်ခဲ့ပါတယ်။